ဟုတ်ကဲ့နန္ဒာကြီးမြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့62နှစ်ပြည့်မွေးနေ့ဖြစ်ပါတယ်။တို့မရဲ့မွေးနေ့မှာတို့မနဲ့ရင်းနှီးတဲ့မိတ်ဆွေဒေသတွင်းမလေးရှားနိုင်ငံပါဝင်နိုင်ငံတကာတိုင်ဝမ်ကဒေါအောင်ဆန်းစုကြည်လွတ်မြောက်ရေးအတွက်ဝိုင်းဝန်းတောင်းဆိုခဲ့ကြပါတယ်။ဒီကြောင့်ဒေါက်ခင်ဆိုဝင်းကဆက်ပြီးတော့တင်ပြပေးပါလားရှင်။
ဟုတ်ကဲ့နန္ဒာကြီးမြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်အသက်62ပြည့်မွေးနေ့မှာဒေါအောင်ဆန်းစုကြည်ရဲ့ရင်းနှီးလာတဲ့မိတ်ဆွေကြီးတမိုင်းပညာရှင်ဒေါက်တာအောင်ခင်ကမြန်မာဒီမိုကရေစီရဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ပြောဆိုခဲ့ဘူးတာလေးတွေကိုအမှတ်တရဖီအိုအေကိုအခုလိုပြောပြပါတယ်။ဒေါအောင်ဆန်းစုကြည်ကပြောဘူးတယ်သူဒီဒီမိုကရေစီကိစ္စကိုဘယ်လိုပဲလုပ မြန်မာပြည်မှာရှိတဲ့နိုင်ငံကြီးကိုတယောက်တည်းခေါင်းဆောင်နေရလို့ဖြစ်နေအားလုံးကလည်းလူတယောက်တည်းကိုဝိုင်းပြီးတော့အားကိုးသလိုဖြစ်နေတယ်အဲတော့ဒီတယောက်ကိုဖမ်းချုပ်လိုက်လို့ရှိရင်ဗမာပြည်နိုင်ငံကြီးကလည်းတေသွားတယ်အဲတော့ဒီဥစ္စာကတော့လူတယောက်တည်းကိုအားကိုးလို့နဲ့နိုင်ငံကြီးပါတီတို့နိုင်ငံကြီးလှုပ်ရှားမှုတို့ဆိုတာဟိုတဘာဝမကြဘူးလို့ကျွန်တော်မြင်တယ်ဒေါက်ဆန်းစုကြည်လွတ်မြောက်ပါပဲနိုင်ငံကြီးလှုပ်ရှားမှုရှိတယ်ဆိုတာကလုံးဝတဘာဝမကြတဲ့ကိစ္စဖြစ်တယ်လို့ကျွန်တော်မြင်ပါတယ်အဲတော့ဒီကိစ္စကိုဒေါ်စားစုကြည်ကနေပြီးတော့သူ့ရဲ့ပါတီရလူတွေရောပါတီရောအားလုံးကိုသိအောင်လို့အမြင်မှန်ရလောင်လို့ရှင်းပြလို့ရှိရင်တော့အများကြီးတန်ဖိုးရှိမယ်လို့ကျွန်တော်မြင်ပါတယ်
။တမိုင်းပညာရှင်ဒေါက်တာအောင်ခင်ကအခုလိုတုံ့တက်သွားတာပါ။နောက်ထပ်မိတ်ဆွေတူဖြစ်သူလန်ဒန်မြို့ SOS လို့အတူကခေါ်တဲ့အရှိတိုင်းပညာနဲ့အာဖရိကရေးရာတိတ်ပတ်မှာဂတိကတူဖြစ်တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ဗြိတိန်ဘာမာပြည်ထောင်နိုင်ငံမြန်မာအသင်းရဲ့နာယကတဦးလေးဖြစ်တဲ့ Miss Anna Elliot ကတော့1980ရင်းနှစ်ဦးပိုင်းကဒေါအောင်ဆန်းစုကြည် SOS မှာမြန်မာရပ်သားစားပီးပါရဂူဘွဲ့အတွက်ပညာသင်ကြားဖို့စီစဉ်နေတုန်းကသူနဲ့ရင်းနှီးတည်ကျွမ်းခဲ့တယ်လို့အခုလိုပြန်ပြောင်းပြောပြပါတယ
် At SOS and with me actually I was learning from her because she knew much moreabout more directly about Burmese literature than I did so
ကျမကသူ့ကိုတင်ပြပေးရတာတဲ့ဒေါံဆန်းစုကြည်ရှိကကျမပြန်ပြီးတင်ယူရတာကများပါတယ်သူကကျမထင်မြမရတ္တစာပေကိုပိုပြီးဘုဟုသုတကျွဲတယ်လို့ပိုပြီးနားလေလို့ပါပဲဒေါံဆန်းစုကြည်နဲ့အတူတူအလုပ်လုပ်ခဲ့ရတဲ့အတွက်သိကိုလေးစားပြီးဂုဏ်ယူမိပါတယ်တဲ့ Miss Anna Elliot ကဆက်လက်ပြီးဒေါံဆန်းစုကြည်ရဲ့မွေးနေ့မှာသူစုမွန်ကောင်းတောင်းပေးခြင်းပါတယ်တဲ့
I would wish her continuing good health and strength to carry out her what task, which is of course to do all that she can to help her.
ဒေါ်ဆန်းစုကြည်ကျမ်းမာပါသေးတယ်။သူ့ရဲ့ဆန္ဒအတိုင်းမြန်မာနိုင်ငံအတွက်အကောင်းကျိုးအတွက်စက်ပြီးတည်ဖို့နိုင်ပါစေလို့စုမွန်ကောင်းတောင်းလိုက်ကြောင်းပြောပြသွားတာပါ။ဒေါ်ဆန်းစုကြည်ကို2003ခုနှစ်တပင်းအကြမ်းဖက်မှုကြီးမတိုင်ခင်2003ခုနှစ်နှစ်ဦးပိုင်းကသူ့နောက်ဆုံးတွေ့ခဲ့ဘူးတယ်လို့လည်းပြောပြပါတယ်။ဒီစက်ထဲမှာပဲမလေးရှားနိုင်ငံလူမှုအဖွဲ့အစည်းပေါင်း18ခုကနေဒီကနေ့61နှစ်ပြည့်တဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့အထိမ်းအမှတ်ဖြင့်မလေးရှားအစိုးရကိုတောင်းဆိုချက်ကြီး3ရက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုမြန်မာစစ်အစိုးရကမလွတ်ပေးခဲ့ရင်တိုင်းရင်းသားလူမျိုးစုတွေအပါအဝင်၃ပြည်ဆိုင်ဆွေးနွေးပွဲတွေမကျင်းပခဲ့ရင်အာဆီယံအသင်းကြီးကနေမြန်မာနိုင်ငံကိုထုတ်ပေးပြီးဒေါအောင်ဆန်းစုကြည်ကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်ရေးနဲ့လွတ်လွတ်လပ်လပ်တွေ့ဆုံခွင့်ပြုရင်းနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှမြမအရေးကိုတရားဝင်တင်ပြပေးရေးမလေးရှားနိုင်ငံကထောက်ခံပါရန်စသဖြင့်တောင်းဆိုထားပါတယ်မလေးရှားလူမှုအတိုင်းဝိုင်းရဲ့ဒီတောင်းဆိုချက်တွေနဲ့ပတ်သက်ပြီး USCB ကို American ပြည်အောင်စုမြန်မာရေးလှုပ်ရှားမှုအဖွဲ့မူဝါဒရေးရာညွှန်ကြားရေးမှူးကိုအောင်ထင်းကအခုလိုတုံ့တက်လိုက်ပါတယ်
။မလေးရှားအစိုးရရဲ့အခက်အခဲအခုချိန်မှာအင်မတန်ရေးကြည့်ပါလေ။မြန်မာနိုင်ငံဒီမိုကရေစီကိစ္စနဲ့ပတ်သက်ပြီးမလေးရှားနိုင်ငံရဲ့သဘောထားတွေကအရင်လိုနောက်အဖောက်ကိုတစ်ဖက်သက်ထောက်ခံအားပေးနေတဲ့အနေအထားမှာမရှိတော့ဘဲနဲ့ဒီအာဆီယံနိုင်ငံများရဲ့အင်အားကိုတုံ့ပြီးမြန်မာစစ်အစိုးရကိုတက်နေသလောက်ဖိအားပေးနေတာဖြစ်လာခဲ့ပြီးသူတို့ကလည်းမြန်မာနိုင်ငံစစ်အစိုးရရဲ့မတော်မတရားပြစ်မှုချက်ဒီပေါ်မှာအာဆီယံတစ်ဖွဲ့လုံးနေတဲ့ကုန်တိခါကြရတာကိုအင်မတမဆိုရင်တော့ရောက်နေတဲ့အနေအထားမှာရှိတယ်။ဒီလိုအချိန်မှာအခုလိုမျိုးမလေးရှားနိုင်ငံကထင်ရှားကြော်ကြားတဲ့နိုင်ငံရေးအဖွဲ့အစည်းတွေလူမှုအဖွဲ့အစည်းတွေရဲ့တောင်းဆိုချက်ကအင်မတမပဲဟုတ်ဩဇာအသက်ရောက်မှုရှိပါလိမ့်မယ်။အထူးသဖြင့်ဒီကမ္ဘာလုံးကအာရုံစိုက်နေတဲ့ဒေါက်တာဆန်းစုကြည်မွေးနေ့မှာအခုလိုတောင်းဆိုလိုက်တာဖြစ်တဲ့အတွက်ကြောင့်မလို့ဒီမွေးနေ့အခါသမျှပေါ့ဖော်ပြတယ်ဆိုတော့ကျွန်တော်နိုင်ငံရဲ့ကြီးမားတဲ့ဒီအချက်တဲတွေအကြီးမားတဲ့လူ့အခွင့်အရေးချိုးဖောက်မှုကိုခံစားနေရတာတွေကိုနိုင်ငံတကာပို့ပြီးအာရုံစိုက်လာတာကိုတက်တည်ပြတာပေါ့နော
်အမေရိကန်ပြည်အောင်စုမြမအရေးလှုပ်ရှားမှုအဖွဲ့ကညွှန်ကြားရေးမှူးကိုအောင်တင်ကတုံ့တက်ပြသွားတာဖြစ်ပါတယ်နန္ဒာကြီးသ
သူ့ရဲ့အစီအစဉ်တိုင်းမြန်မာပြည်ကိုပြန်ဖို့ထိုင်းနိုင်ငံဘန်ကောက်မြို့ကဒွန်မောင်းနိုင်ငံတကာလေးစိတ်ကိုအခုရောက်နေပါပြီ။ဘလို့အတားအဆီးတွေနဲ့တွေ့ကြုံလိမ့်မလဲဆိုတာမသိနိုင်သေးပေမဲ့မဖြစ်ဖြစ်အောင်သွားမယ်လို့ဆိုနေပါတယ်။အခုမိနစ်ပိုင်းအတွင်းမှာပဲဒေါက်တာဆလိုင်းထွန်းတန်းကို VOA ကနေဆက်သွယ်မေးမြန်းထားတာကိုနားဆင်ကြပါရှင်
။ဟုတ်ကဲ့ဆရာကြီးကျွန်တော်ကြောင်းလွန်ပါခင်ဗျာ။ဆရာအခုလေးစိတ်ကိုသွားရမှာလား
။ဟုတ်ပြီအခုကျွန်တော်လေးစိတ်ကိုသွားနေပြီ။ကျွန်တော်ကဘာမှကိစ္စကကျွန်တော်ကိစ္စမဟုတ်ဘူးအားလုံးရဲ့ကိစ္စဒါလူတို့ရဲ့ program ဖြစ်သွားပြီလူတို့ကကြည့်ပြီးတော့သူကလောက်ရလိမ့်မယ်ကျွန်တော်တို့ကဲမဲ့လူကဘာလို့မှမဟုတ်ဘူးဒီဦးချင်းပေါင်းလိုက်လို့ရှိရင်လူတို့ people power လူတို့ရဲ့ခွန်အားနဲ့လူတို့ရဲ့ရင်အားနဲ့စွမ်းအားနဲ့ကျွန်တော်တို့ဒီမိုကရေစီကိုပြန်ပြီးရယူရမယ်ဒါပါပဲ
VOA ဝိုင်းတော်သားကိုကျော်အောင်လွင်ကဆက်သွယ်မေးမြန်းခဲ့တာပါတစ်ဆက်ထဲမှာပဲဒေါက်တာဆလိုင်းထွန်းတန်းရဲ့စွန့်စားမှုတွေကိုထောက်ခံအားပေးနေကြတဲ့အထက်မှာပြပရောင်မြမပညာတတ်တွေပညာရှင်တွေလည်းပါဝင်ကြပါတယ်မြမပြည်သူတွေရဲ့လွတ်လပ်ခွင့်တွေအတွက်အခုလိုထင်ရှားတဲ့ပညာရှင်တွေပါဝင်လှုပ်ရှားလာတာနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရောက်စာရေးဆရာဒေါက်တာတင်မောင်တန်းနဲ့မယ်ရီလန်းပြည်နယ်တက္ကသိုလ်မှာအမှုချမ်းနေတဲ့ကိုစောကပီတို့ရဲ့အမြင်တွေကို VOA ကနေဥကြောင်းအောင်လွင်ကဆက်သွယ်မေးမြန်းထားပါသေးတယ်
မြန်မာဒီမိုကရေစီလှုပ်ရှားမှုထဲမှာဒီဒေါက်တာဆလိုင်းထွန်းတန်းလို့ပညာတတ်ပုဂ္ဂိုလ်တယောက်ကအသက်ကြီးပေမဲ့လည်းအခုလိုမျိုးတက်တက်ကြွကြွလှုပ်လာတဲ့အပေါ်မှာပညာတတ်တူးနေနေပေါ့နော်ဘလို့သုံးတတ်မိပါလဲခင်ဗျသူ့ရဲ့လှုပ်ရက်ဟာဘလောက်ထိအဓိပ္ပာယ်ရှိတဲ့လှုပ်ရက်လို့ပြောချင်ပါလဲခင်ဗျအ
ဓိပ္ပာယ်ရှိတာပေါ့ဗျာနော်လူတယောက်ကကိုယ်လိုလားချက်ကိုထုတ်ဖော်ပြောဆိုတာကိုကကျွန်တော်တို့မြန်မာနိုင်ငံအခြေအနေမှာကအရန်အဓိပ္ပာယ်ရှိနေပြီလေဒီမိုကရေစီဟာမိမိစန္ဒကိုမိမိထုတ်ဖော်မပြောဆိုဘဲနဲ့လူတို့ခွင့်နေရတယ်မရရှိနိုင်ဘူးလေဒီတော့ဒီမိုကရေစီလူ့အခွင့်အရေးပေါ်မှာကိုယ်စံနာကိုထုတ်ပေါ်ပြောဆိုမယ်အဲ့ဒီအတွက်အခြားသူတွေပါပါဝင်ပူးပေါင်းအောင်လှုပ်ဆောင်မယ်ဆိုရင်ဒါကအင်မတန်အဓိပ္ပာယ်ရှိတဲ့အလုပ်တိုင်းပြည်အတွက်အင်မတန်လိုအပ်တဲ့အလုပ်ပေါ့ဗျာပညာရေးတောင်ကမိမိဘဝမိမိအထက်မကဘဲနဲ့မိမိရဲ့အသက်အဝန်းအတွက်မိမိရဲ့တိုင်းပြည်အတွက်လှုပ်ဆောင်လာမယ်ဆိုရင်ဒါကပို့ပြီးတော့မြင့်မားလာတဲ့လှုပ်ရှားမှုတစ်ခုကြိုးစားအားထုတ်မှုတစ်ခုပေါ့နော
်ဒေါက်တာတမောင်းသားကျေးဇူးအများကြီးတင်ပါတယ်အခုတခါအမေရိကန်နိုင်ငံရှိဘက်ချမ်းမေရီလန်းပြည်နယ်ရဲ့တက္ကသိုလ်မှာအမှုထမ်းနေတဲ့ကိုစော့ကပီရဲ့သဘောထားကိုလည်းဆက်ပြီးတော့ကြားရမှာပါ
။ဆရာကြီးဆလန်ထွန်းသန်းအနေနဲ့ဒီလိုလူအများကလည်းလေးစားတယ်ပညာတတ်ကြီးတူဦးလည်းဖြစ်တယ်မြန်မာနိုင်ငံသားတူဦးအနေနဲ့ရှင်မျိုးသားတူဦးအနေနဲ့ပညာတတ်တူဦးအနေနဲ့သူဒီလိုရှေ့ဆောင်ရွှေ့ရပြုတ်ပြီးတော့စံနမူနာလုပ်ပြတာကိုကျွန်တော်တို့အင်မတန်လေးစားဖို့တင်တယ်နောက်တစ်ခုကလေးစားရုံနဲ့မပြီးဘူးကျွန်တော်တို့ပြည်ပမှာရှိတဲ့ပညာတတ်တွေအနေနဲ့ရောပြည်တွင်းမှာရှိတဲ့တက်ပြီးပညာရှင်များအနေနဲ့ရောဒီကကျွန်တော်တို့ကနမူနာကောင်းဖြစ်တယ်လေနမူနာကောင်းတစ်ခုအနေနဲ့အတူယူပြီးတော့သူနိုးစော်တာသူလမ်းပြတာကိုကျွန်တော်တို့နားထောင်ပြီးတော့ကျွန်တော်တို့အတူယူဖို့တက်နေပေါ့
အခုလိုမျိုးစွန့်စားလုပ်တဲ့ကိစ္စကတစ်ဖက်ကပြန်တွက်မယ်ဆိုလို့ရှိရင်ပညာရတ်တူအနေနဲ့နှမျောစရာကောင်းမယ်လို့မထင်ဘူးလားခင်ဗ
ျနှမျောစရာကောင်းတယ်ဆိုတော့တစ်ဖက်ကနေကြည့်တော့လည်းဟုတ်တာပေါ့လေတိုးတော်လည်းပဲပညာတတ်ဆိုတဲ့အနေနဲ့ပညာတတ်ပြီးတော့ကိုယ့်အတွက်အမေမိတူတို့ပဲပညာတတ်တယ်ဆိုရင်တော့ကျွန်တော်တို့ကလည်းလောကမှာတိုင်းပြည်မှာကျွန်တော်တို့ကလကားလူပဲဖြစ်မှာပဲဆိုတော့ပညာတတ်ပြီးတော့ဟလာပညာတတ်တူအနေနဲ့ရှေ့ဆောင်ဦးရဲ့လမ်းညွှန်မှုပေးနိုင်တဲ့ပညာတတ်တူဖြစ်ဖို့ကလည်းလိုသေးတာကိုကျွန်တော်တို့ကမှပြည်မှာတတ်သိရှိတဲ့ပညာတတ်တွေဟလာအသိအမြင်ကျွယ်ဝရုံနဲ့မပြီးဘူးတိုင်းပြည်မှာအကျိုးပြုပြီးတော့တိုင်းပြည်အတွက်ရှေ့ဆောင်ရွှေ့ရပြုနိုင်တဲ့ပညာတတ်တွေကလည်းများများလိုတယ်ဒီလိုလိုအပ်နေတဲ့အချိန်ခေါင်မှာဆရာကြီးဖရန်ထွန်သန်းလောက်တာကျွန်တော်တို့ကအားပေးရမှာဖြစ်တယ်သူဆော်တဲ့အတိုင်းလေကျွန်တော်တို့တက်နိုင်တဲ့ကိုနီးကိုနန်းနဲ့လိုက်လို့သွားကြရမှာဖြစ်တယ်လေ
ဟုတ်ကဲ့ကိုစော့ကပီကျေးဇူးများတင်ပါတယ်ခင်ဗျာ
VOA အမေရိကန်တန်ကဆက်လက်တန်လှည့်နေပါလိမ့်ရှင
်သောရရှင်များခင်ဗျာမြန်မာစံတော်ချိန်ညနေ6နာရီကနေ6နာရီခွဲအထိထုတ်လွှင့်နေတဲ့ VOA မြန်မာပိုင်းအစီအစဉ်တွေကိုဂျွန်လ19ရက်နေ့ကနေစတင်ပြီးရန်နာဖို့ရှိပါတယ်ညပိုင်း9နာရီမှာထုတ်လွှင့်နေတဲ့အသံလွှင့်အစီအစဉ်တွေကိုတော့အချိန်နာရီဝက်တိုးပြီးညပိုင်း9နာရီကနေ10နာရီအထိ10နာရီအပြည့်တိုးချဲ့ထုတ်လွှင့်သွားမှာဖြစ်ပါတယ်။နားဆင်ရမယ့်မီတာလိုင်းတွေကတော့လိုင်းတို32 933မီဂါဟတ်ဇ်၊လိုင်းတို25 11933မီဂါဟတ်ဇ်နဲ့လိုင်းတို24 12123မီဂါဟတ်ဇ်တို့ဖြစ်ပါတယ်။ည9နာရီကနေစပြီး10နာရီအပြည့်ထုတ်လွှင့်မယ့်အစီအစဉ်မှာပထမပိုင်းမိနစ်30ကိုလိုင်းလက်မီတာ190မီဂါဟတ်1595ကနေလဲဖမ်းယူနားဆင်နိုင်မှာဖြစ်ပါတယ်ခင်ဗျာညနေပိုင်း6နာရီအတန်လွှင့်အစီအစဉ်လေးမရှိတော့ဘဲညပိုင်း9နာရီကနေ10နာရီအထိ10နာရီအပြည့်တစ်ဆက်တည်းထုတ်လွှင့်မယ့်ဒီအစီအစဉ်လေးကိုဂျွန်လ19ရက်နေ့ကနေစတင်မှာဖြစ်ပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍအပြောင်းအလဲတွေကိုလည်းနောက်ထပ်ကြီးညာသွားမှာပ
ါပတ်သက်ရှင်များရှင်အခုညပိုင်းကစပြီးတော့ VOA မြန်မာပိုင်းရဲ့တနာရီပြည့်ထုတ်လွှင့်မဲ့အစီအစဉ်တွေကိုစတင်တော့မှာဖြစ်တဲ့အကြောင်းသောတာရှင်တွေကိုအသိပေးလိုက်ပါတယ်ရှင်
ကျွန်တော်တို့လက်ထက်ကြတော့လေအတန်လေးသုံးလာတော့ဟိုတော့ကလည်းဇာန်ဟိုတော့ကလည်းခုနှစ်တန်ပဲပေါ့လေခုနောက်ပိုင်းရှက်ပြီးဖလက်ပြီးထည့်လာတယ်မောင်းနေကြီးတယ်ပါဆိုတော့အချို့ကလည်းဖန်တီးမှုသဘောမကျတဲ့ခါကျဆိုင်ကိုဖြန့်စီးရပါလေအချို့ကျတော့လည်းကြိုက်တယ်ပေါ့လေဒါကတော့နှမျိုးရှိရပါတော့တာရှင်တွေကခုနားဆင်နေကြတာကတော့လာမယ့်အင်္ဂါနေ့မနေ့ပိုင်းမှာကန္တာတဲ့အနေနဲ့ထုတ်လွှင့်သွားမယ်
င်ချုပ်ကိုဦးကျော်အောင်လွင်ကကြေညာပါရမရှင်။